တရုတ်ထိပ်တန်းကြီးတဲ့ဗိုလ်ချုပ်ကြီးတူကအမေရိကန်အနေနဲ့တရုတ်ပိုင်နယ်မြေအနီးနားမှာထောက်လိုင်းလုပ်နေတာကိုရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့အကြီးတန်းကြံပေးရာရှိဆူဇန်ရိုက်စ်နဲ့ဒီနေ့တွေ့ဆုံရမှာတရုတ်စီးကော်မရှင်တရုတ်ကထလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဖန်ရှန်လောင်းကအခုလိုတောင်းဆိုလိုက်တာပါ။တရုတ်နိုင်ငံအစိုးရပိုင်းရှင်းဝါသတင်းဌာနနဲ့ပြောရမှာစစ်ကော်မရှင်တရုတ်ကထဖန်ရှန်လောင်းကအမေရိကန်အနေနဲ့ဒီစစ်ရေးထောက်လှမ်းမှုတွေကိုရှော့ချဖို့လိုနေပြီးနောက်ဆုံးကြရင်တော့ဒီထောက်လှမ်းမှုတွေအဆုံးသတ်ပေးတင်တယ်လို့ဆိုလိုက်ပါတယ်။တရုတ်နိုင်ငံကို၃ရက်တာခီးရောက်ရှိနေတဲ့အမေရိကန်အမျိုးသားလုံခြုံရေးချန်ပီရိုက်စ်ကအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေရှော့ချနိုင်ဖို့နှစ်နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်သွားဖို့လိုတယ်လို့တောင်းဆိုလိုက်ချိန်မှာတရုတ်ဘက်ကအခုလိုတုံ့ပြန်တောင်းဆိုလိုက်တာပါ။ပြီးခဲ့တဲ့လတုန်းကတော့တရုတ်တပ်လေယာဉ်တစ်စီးအနေနဲ့အမေရိကန်ထောက်လှမ်းရေးလေယာဉ်သား9မီတာအတွင်းအထိမောင်းဝင်လာတာဟာရန်လိုပြီးဗျမ်းပဒါလောက်ရကြတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ဘက်ကစွပ်စွဲခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီစွပ်စွဲချက်ကိုညှင်းပယ်လိုက်ပြီးသူ့ကြက်လျင်အနေနဲ့လုံခြုံတဲ့အကွာအဝေးတွင်းမှာပြန်နေခဲ့တာပဲဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒါအပြင်ဒီပြဿနာဖြစ်ရတာကအမေရိကန်လေယာဉ်အနေနဲ့တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းနားကနိုင်ငံတကာပိုင်းလေကြောင်းတဲကိုရောက်နေတာကြောင့်သာဖြစ်တယ်လို့ပြန်စွပ်စွဲလိုက်ပါတယ်။အမျိုးသားချန်ပီရိုက်စ်ကတော့အမေရိကန်နဲ့တရုတ်ကြားစစ်တပ်အချင်းချင်းဆက်ဆံရေးကပြီးခဲ့တဲ့နှစ်တွေထဲမှာတိုးတက်အားကောင်းလာနေတယ်။တကယ်တော့အခုချိန်ကအမေရိကန်အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးထားလုပ်နေတဲ့ကာလဖြစ်တယ်လို့ဒီနေ့ပြောခဲ့ပါတယ်။ဆူဇန်ရိုက်စ်ကဆက်ပြီးအမေရိကန်နဲ့တရုတ်ဆိုရတို့မှာစင်ခေါ်မှုတွေရင်ဆိုင်နေရတာကိုအသိမဲ့ပြုတယ်။ဒါပေမဲ့နှစ်နိုင်ငံဆက်ဆံရေးကိုရှုပ်ထွေးသွားစေနိုင်တဲ့လုပ်ရမျိုးကိုတော့နှစ်ဖက်လုံးကရှောက်ရှားတင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျ။